လုံခဲ့တဲ့၄နှစ်တုန်းကပြန်တန်းရင်ပျောက်ဆုံးသွားခဲ့တဲ့မလေးရှားခရီးသည်တွေလေးရင်နဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်ပြီးတော့ပျောက်သွားခဲ့ရသလဲဆိုတာအခုရက်ထိအဖြေရှာမရသေးပဲဖြစ်နေပါတယ်။လေးရင်ပျောက်ဆုံးမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုမလေးရှားဦးဆောင်တဲ့အဖွဲ့ဝင်19ဦးပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလုတ်ဆောင်နေတာဖြစ်ပြီးတော့အဲ့ းကိုတင်ဆောင်ပြီးတော့မလေးရှားနိုင်ငံကွာလာလံပူမြို့တော်ကနေတရုတ်နိုင်ငံမြို့တော်ပေကျင်းကိုပြန်တန်းလာခဲ့တဲ့မလေးရှားလေကြောင်း MH370 Boeing 777လေယာဉ်ဘလို့ပျောက်ဆုံးခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့အချိန်လေးနှစ်ကျော်ကြာလာခဲ့ပေမဲ့လည်းအခုထိအပြေမထွက်နိုင်ပဲဖြစ်နေပါတယ်။လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့စာမျက်နှာ1500ရှိတဲ့စီရင်ခံစာကိုထုတ်ပြန်ခဲ့ပြီးတရင်းသာရှင်းလင်းပွဲတစ်ခုကိုလည်းမလေးရှားနိုင်ငံကွာလာလံပူမြို့တော်မှာမနေ့ကကျင်းပခဲ့ပါတယ်။လေယာဉ်ဘာကြောင့်ပျောက်ဆုံးခဲ့ရတယ်လဲဆိုတဲ့အချက်ကိုအခုထိအတိမပြုနိုင်သေးတဲ့အကြောင်းစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်ခုတ်ဆူးချုံကဗင်းလောက်တွေကိုပြောပါတယ
် We cannot establish if the aircraft
လေမှုအပြင်အခြားလူတူကဒီလေရင်ကိုမောင်းနှင်ခဲ့သလားဆိုတဲ့အချက်ကိုကျွန်တော်တို့အတိမပြုနိုင်ပါဘူး။အခုကိစ္စမှာအခြားအဖွဲ့အစည်းတစ်ခုကတရားမဝင်နည်းနဲ့ပတ်သက်နေသလားဆိုတဲ့အချက်ကိုလည်းကျွန်တော်တို့ဘေးဖယ်ထားလို့မဖြစ်နိုင်သေးပါဘူး
။လေရင်မှုတွေကိုတစားကနေအဖြစ်အသုံးချပြီးတော့တူကလေရင်ကိုထိမ့်ချုပ်ခဲ့လေသလားဆိုတဲ့တန်မြတ်ကရှိနေသေးတယ်ဆိုပေမဲ့လည်းဘေးအဖွဲ့အစည်းကမှလေရင်ကိုပြန်ပေးဆွဲတယ်လို့လည်းပြောဆိုတာမရှိသလိုငွေဘလောက်နဲ့တစားကန်တွေကိုပြန်ရွေးပါဆိုတော့ပြန်ပေးငွေတောင်းဆိုတာမျိုးဒါမှမဟုတ်ဘာနဲ့အလဲအလှယ်လုပ်မယ်ဆိုတော့တောင်းဆိုမှုတွေလည်းမရှိဘဲဖြစ်နေတယ်လို့ဆိုပါတယ်တကယ်လို့လေရင်အပျက်စီးအပိုင်းစားတွေကိုရှာဖွေတွေ့ရှိခဲ့မှဆိုရင်တော့ဘာကြောင့်အခုလိုဖြစ်ရတယ်ဆိုတော့ကိုစုံစမ်းစစ်ဆေးသူတွေကဖော်ထုတ်နိုင်လိမ့်မယ်လို့လည်းစုံစမ်းရေးအဖွဲ့ခေါင်းဆောင်ခုတ်ဆူးချုံကပြောပါတယ
် The lack of evidence includes the information
လေရင်ပြန်တမ်းမှုဆိုင်ရာသတင်းအချက်အလက်တွေကိုမှတ်တမ်းတင်ထားတဲ့လေရင်မှုအခန်းထဲကမှတ်တမ်းတင်ဆက်အတန်ဖန်းဆက်တွေအပါအဝင်လေရင်ထဲမှာရှိတဲ့အခြားမှတ်တမ်းတင်ကိရိယာတွေကိုရှာတွေ့မယ်ဆိုရင်တော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကိုဘာကြောင့်လေရင်ပြန်တမ်းခဲ့ရသလဲဆိုတာကိုသိရနိုင်ပါလိမ့်မယ်အခုအဲ့ဒီလိုသက်သေအထောက်ထားတွေမတွေ့ရသေးပါဘူ
းလေရင်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေနဲ့လေရင်ဝန်ထမ်းတွေရဲ့မိသားစုတွေကတော့နေတော့ကထုတ်ပြန်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုစိတ်ပျက်တယ်လို့ဆိုကြပါတယ်။အဖြစ်မရှိတဲ့မေကုံးမြောက်များစွာနဲ့စုံစမ်းစစ်ဆေးမှုတွေကြားမှာကွာဟမှုတွေရှိနေတယ်လို့လည်းဆိုပါတယ်။မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေပူးပေါင်းပြီးတော့အိန္ဒိယသမုဒ္ဒရာရဲ့အောက်ပိုင်းကျမ်းပြင်တစ်ဝိုက်မိုင်90ကျော်ရှာဖွေမှုပြုလုပ်ခဲ့တာတွေကို2019ခုဇန်နဝါရီလတုန်းကရပ်ဆိုင်းခဲ့ပါတယ်။ဒီရှာဖွေမှုကအမေရိကန်ဒေါ်လာတန်150ကျော်ကုန်ကျခဲ့ပါတယ်။ရရှိတဲ့အဆုံးသတ်ပြောဆိုတာကတော့လေရင်ပြတ်ကျတဲ့နေရာကအိန္ဒိယသမုဒ္ဒရာရဲ့မြောက်ဘက်ဆုံးမှာဖြစ်နိုင်တယ်လို့ဆိုပါတယ်။လေရင်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေရဲ့မိသားစုဝင်တွေကဖိအားတွေဝိုင်းပေးကြတာကြောင့်အမေရိကန်ခြေစိုက် Ocean Infinity လို့ခေါ်တဲ့စူးစမ်းရှာဖွေရေးကုမ္ပဏီနဲ့အရင်မလေးရှားဆိုးရွားတို့သဘောတူညီမှုထားပြီးတော့အခုနှစ်ဆန်းဇန်နဝါရီလမှာလေရင်ရှာဖွေရေးလုပ်ငန်းတွေကိုပြန်စခဲ့ပါတယ်။အဲ့ဒီသဘောတူညီမှုကတော့ပျောက်ဆုံးနေတဲ့ MH370 လေရင်ပဲဖြစ်ဖြစ်လေရင်မှာပါတဲ့အချက်လက်မှတ်တမ်းတင်ကိရိယာတွေပဲဖြစ်ဖြစ် black box ကိုခေါ်တဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကိုပဲဖြစ်ဖြစ်ရှာဖွေနိုင်နေဆိုရင်အဖို့ခပေးမယ်ဆိုတာပါပဲ Ocean Infinity Company ဘက်ကလည်းရှာတွေ့တယ်ဆိုလို့ရှိရင်ဒေါ်လာတန်း90ပေးရမယ်ဆိုတဲ့သဘောတူညီချက်နဲ့ကမ္ဘာအကောင်ဆုံးအဆင့်မြင့်နည်းပညာကရိယာတွေကိုတုံးပြီးတော့ရှာဖွေမှုတွေကိုပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းမိုင်ပေါင်း4,300ကျော်ပတ်လည်ကိုအချိန်3လကြာရှာဖွေမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့မေလတုန်းကပဲ Ocean Infinity Company ကသူတို့ရဲ့ရှာဖွေမှုကိုလက်လျှော့ပြီးလို့ကြေညာခဲ့ပါတယ်